ရိုဟင်ဂျာတိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသအနေနဲ့ရှင်းလင်းမှုတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့ American Outlook တော်ကအဆုံးဖြတ်ချက်ချမှတ်လိုက်တဲ့အပေါ်မြန်မာနိုင်ငံတွင်တုံ့ပြန်မှုတွေအမျိုးမျိုးရှိနေပါတယ်။ American Outlook တော်ရဲ့အဆုံးဖြတ်ချက်ကရခိုင်ပဋိပက္ခပြည်နယ်ရေးအတွက်တွန်းအားဖြစ်စေတယ်ဆိုတဲ့ရှုမြင်ချက်တွေရှိသလိုဒီကိစ္စကြောင့်ရခိုင်ပြည်နယ်တွင်နှစ်ဖက်အတိုင်းဝိုင်းကြားပို့ပြီးဝေးကွာသွားစေနိုင်တယ်လို့မြင်သူတွေလည်းရှိပါတယ်။မတ်သိငိထိုက်ကစူးစီးတင်ပြပေးထားပါရဲ့ရှင်
။ဟုတ်ကဲ့ပါရှင်။ရိုဟင်ဂျာတိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ရခိုင်ပြည်နယ်တွင်ပဋိပက္ခတွေအပေါ်မြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့နည်းမြေရှင်းလင်းရေးဟာဆိုရင်လူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ချက်ချမှတ်လိုက်ပြီးအမေရိကန်အစိုးရဘက်ကလည်းအတိအမှတ်ပြုဖို့တိုက်တွန်းလိုက်တာပါမြန်မာလုံခြုံရေးတပ်တွေရဲ့လှုပ်ရက်ကိုလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်အမေရိကန်အစိုးရဘက်ကပြောထားတာပါအမေရိကန်အောက်လွှတ်တော်ကကန့်ကွက်သူမရှိအတည်ပြုလိုက်တဲ့ဆုံးဖြတ်ချက်ဟာဆိုရင်ရိုဟင်ဂျာပြည်ထနာဖြည့်ရှင်းရေးအတွက်ဖိအားတရက်ဖြစ်တယ်လို့မြမအရေးလေ့လာသူဒေါက်တာခင်စောဝင်းကရှုမြင်ပါတယ်
။ဒါကတကယ်ဒုက္ခသောကခံရတဲ့နော်လူ900အနည်းဆုံးတစ်ထောင်ရှိမယ်။တစ်ထောင်ကျော်ရဲ့ကျော်မယ်ပဲဗျာ။ဒီလူတွေဆန္ဒကိုဆက်စင်းရမယ်လေ။ဟုတ်တယ်မလား။ဒီရိုဟင်ဂျာတွေမကဘူး။တိုင်းသားတွေအလုံးစုံဒီစားကဆန်နေတယ်။သူကဗမာလူမျိုးတွေကဆန်နေတယ်။မြမပြည်ရဲ့နာကောက်ဒီစားအဆုံးရဆုံးရပြီးမှာပဲ။အဲ့တော့ကမ်းမီဟိုတယ်လောကကျော်ချိုးဆိုးပါတယ်မြမနိုင်ငံနေရရဝေးချမ်းသာလေပြတော့ရိုဟင်ဂျာဒီဒုက္ခသည်ဆောင်တွေသွားတယ်ခွားလူတွေတပြည့်တယ်ဟောစုလေးကဒါတောင်းဆုချက်တွေတောင်းတယ်ဖွင့်ခါကျတော့ကိုကနေနေကအဖြစ်မပေးနိုင်ဘူးလေ
မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်သင့်မခံပေမဲ့မြန်မာဘက်ကထွက်ပြေးရသူအလုံးကိုလက်သင့်ခံဖို့ပြင်ဆင်ထားတာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်ရက်ကြာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကလည်းအထမမြောက်တာနှစ်ကြိမ်ရှိခဲ့ပြီဖြစ်ပါတယ်ဒုက္ခသည်တွေကသူတို့ကိုရိုဟင်ဂျာအဖြစ်အတိအမှတ်ပြုပြီးနိုင်ငံသားဖြစ်ခွင့်ပေးဖို့အဓိကတောင်းဆိုကြတာဖြစ်ပြီးမြန်မာအစိုးရဘက်ကတော့ဒီအပေါ်ဂရုပေးထားတာမျိုးမရှိသေးပါဘူး။ရခိုင်ပြည်ပခဖြည့်ရှင်းချက်တွေကိုအကြံပြုဖို့ဖွဲ့စည်းခဲ့တဲ့ Kofi Annan ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်စောခင်တင်ကတော့အမေရိကန်အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကပြဿနာပြည်လဲရေးထက်နှစ်ဖက်လူမှုအတိုင်းအဝိုင်းကိုပိုပြီးတော့ဝေးကွာသွားစေတယ်လို့ဝေဖန်ပါတယ
်။ဒီလိုလုံးနေတာဟာတော့နော်ဒါနှစ်ဖက်ရဲ့လူအပိုင်းဝိုင်းကိုပို့ပြီးတော့ဝေးကော်စီပြပါတယ်မပြေလည်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေကိုပို့ပြီးတော့စိုးရွားစေချင်ပါတယ်မြန်မာနိုင်ငံရဲ့ကျိုးကျိုးစားစားဝိုင်းဝန်းပြီးတော့တစ်ပတ်တကူကြိုးစားနေတဲ့ဒီမိုကရေစီအခြေအနေကိုလေပြည့်စည်အောင်လုပ်နေတာနဲ့အတူတူပါလေ
ရခိုင်ပြည်ပခဖြည့်ရှင်းရေးမှာမြန်မာအစိုးရအနေနဲ့အကန့်အသတ်နဲ့လုပ်နေရတာဖြစ်တယ်လို့လဲကိုဖီအနန်ကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်ကသုံးသပ်ပါတယ်
။ဟုတ်ကဲ့အစိုးရဘက်ကတော့ဒီဇိုင်းမဲ့ဘက်ကိုလုပ်နေပါတယ်။အစိုးရဘက်ကဒီဇိုင်းမဲ့လုပ်နေပါတယ်အကောင်းဆုံးဖြစ်အောင်လေးတိုးစားပြီးတော့လုပ်နေပါတယ်။ဒါပေမဲ့ကိုလုပ်ချင်သလိုတော့ကိုလုပ်ပိုင်ခွင့်ကအပြည့်အဝမရတဲ့ဟာတွေအရှင်းနေအများကြီးရှိပါတယ်။ဒီပေါ်မှာကျမတို့နိုင်ငံတကာအတိုင်းဝိုင်းကနာလီမူပြီးပြီးတော့ပူပေါင်းကြီးဆောင်ရွက်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့နှစ်ဖက်အတိုင်းဝိုင်းတဲ့ပို့ကောင်းပါမယ်ဒီလိုဖြားကြီးရဲ့ပြင်းနေမယ်ဆိုလို့ရှိရင်တော့ကျမတို့ဖက်ကပို့ပြီးတော့ခံရတဲ့လူဖက်ပါနော်ဒီလိုပြဿနာတွေဖြစ်လာနိုင်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းနေမြေရှင်းလင်းမှုတွေဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်လို့အမေရိကန်အောက်လွှတ်တော်ကမနေ့အင်ကာနစ်ကဆုံးဖြတ်လိုက်တဲ့အပေါ်မြန်မာအစိုးရရဲ့တုံ့ပြန်မှုကိုရဖို့ကြိုးစားဆက်သွယ်ခဲ့ပေမဲ့လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနကိုဆက်သွယ်လို့မရခဲ့ပါဘူးမြန်မာအစိုးရဘက်ကလည်းဒီအပေါ်မှာတရားဝင်တုံ့ပြန်ထားတာမျိုးမရှိသေးပါဘူးရှင်